ကချင်တို့လက်ရဲဖွဲ့ KIO ကနိုင်ငံရေးဆွေးနွေးပွဲတွေအတွက်အရသာခေါင်းဆောင်တွေနဲ့ပူးပေါင်းပြီးအကြံပေးအဖွဲ့တရဖွဲ့စည်းနိုင်ဖို့လှုံ့ဆော်နေတယ်လို့ဒီရက်ပိုင်းအတွင်းမှာလည်းဖြစ်မြောက်ရေးကော်မတီတရားကိုဖွဲ့စည်းလိုက်ပါတယ်။ KIO အနေနဲ့ဆိုရတဲ့လက်ထက်နိုင်ငံရေးဆွေးနွေးပွဲကိုဖိတ်ခေါ်ရင်တက်ရောက်ဖို့ရှိပေမဲ့တနိုင်ငံလုံးပြည်ခါရဆဲရေးစာချုပ်လက်မှတ်ရေးထိုးရမှာတော့အားလုံးပါဝင်ရေးမှုကိုပဲဆက်လက်ဆွဲကင်ထားဆဲဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဘာသာရေးနဲ့အရသာခေါင်းဆောင်30လောက်ကိုလိုင်စာမျိုးကိုဖိတ်ခေါ်ပြီးနိုင်ငံရေးအကြံပေးအဖွဲ့ဖွဲ့စည်းနိုင်ဖို့အတွက်ဒီလ22ရက်နေ့ကနေ23ရက်နေ့အထိဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီလိုဆွေးနွေးခဲ့ပြီးတဲ့နောက်ပြည်မြောက်ရေးကော်မတီတရက်ကို KIO နဲ့အရသာတွေပူးပေါင်းဖွဲ့စည်းခဲ့တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်းအောင်ကပြောပါတယ်
။ငင်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးပွဲလုပ်မဲ့အခါမှာကြံပေးနိုင်ဖို့ကြံပေးအဖွဲ့ဖွဲ့စည်းနိုင်ဖို့အရေးကိုပြည်မြောက်ရေးကော်မတီတစ်ခုလုပ်တယ်။အကြံပေးကော်မတီကတော့ဆွေးရတယ်လို့သူကပြည်မြောက်ရေးကော်မတီပဲရှိတယ်။ဟုတ်ကဲ့အဲ့ဒါတော့ဖွဲ့စည်းသွားပြီ။18ရောင်းနဲ့ပါဒီဘက်5ရက်ပေါ့ရက်ဘက်က12ရက်အစိုးရအတက်မဖြစ်ခင်ကိုဖွဲ့စည်းချက်ပေါ်မှာပါဖေဖော်ဝါရီလကုန်လောက်မှာဖွဲ့စည်းချက်ပေါ်မှာအလိုပဲညွှန်လင်းရပါတယ
် KIO အနေနဲ့အစိုးရအတက်ကနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်လာရင်တက်ရောက်ဖို့အသင့်ရှိနေပြီးတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးမှတက်ရောက်ရမယ်ဆိုရင်တော့ NCA ကိုလက်မှတ်ရေးထိုးရမှာလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရေးမှူးရဆောင်ရွက်သွားဖို့ပြင်ဆင်ထားကြောင်းလည်းဦးအင်ရှန်ဆန်းအောင်ကပြောပါတယ်
အစိုးရအနေနဲ့နိုင်ငံဆွေးနွေးပွဲတခါလေလုပ်မယ်ဆိုရင်တော့အကုန်လုံးပါဝင်တက်ရောက်လို့ရတာပေါ့ဒါပေမဲ့ပြစ်ခတ်ရစီအရင်လုပ်အောင်မယ်ဆိုတော့တနင်္ဂနွေလုံးအတိုင်းတာပြစ်ခတ်ရစီရေးလို့ပြောတဲ့အတိုင်းပဲတနင်္ဂနွေလုံးအတိုင်းတာပြစ်ခတ်ရစီရေးကိုတော့လက်မှတ်ရေးသူတင်တယ်လို့ပြောပါတယ
် NCA လက်မှတ်မထိုးခင်မှာအစိုးရအသစ်ကနိုင်ငံရေးဆွေးနွေးပွဲကိုလေးလာသူအဖြစ်ပါဝင်တက်ရောက်ဖို့ဖိတ်ခေါ်မယ်ဆိုရင် KIO ဘက်ကတက်ရောက်ဖို့မရှိကြောင်းလည်းပြောပါတယ်လက်ရှိအစိုးရကဒီကဒုတိယဘက်ကနိုင်ငံရေးဆွေးနွေးပွဲအဖြစ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပရမှာလဲ KIO ကပါဝင်တက်ရောက်ခဲ့တာမရှိပါဘူးအခုလိုအရက်သားတွေပါဝင်တဲ့နိုင်ငံရေးအတိုင်ပင်ခံအဖွဲ့ဖွဲ့စည်းဖို့ပြင်ဆင်လာတဲ့အပေါ်မှာတော့ကချင်ငြိမ်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာကကြိုဆိုပါတယ
်နိုင်ငံရေးအတိုင်ပင်ခံကအရက်သားဖွဲ့စည်းတယ်နဲ့ပါပူးပေါင်းပြီးမှဖွဲ့စည်းထားတယ်ဆိုလို့ရှိရင်အရန်ကောင်းတယ်လို့ပဲယူဆတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်တော့ဒီပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲမှာလို့တလို့မျိုးကခေါင်းစဉ်အမျိုးမျိုးကနေသူသားကျန်းသူများပါပါဝင်ခွင့်ရမယ်ပေါ့ပြီးလို့ရှိရင်မူဝါဒအားဖြင့်လက်ရှိဒီငင်းချင်းကြီးနိုင်ငံရေးအတွက်ဒီမကပဲနဲ့ရည်ရှိအတွက်ပါအနာဂတ်အတွက်ပါထည့်သွင်းစဉ်းစားပြီးတော့မှဒီလိုဥဆောင်နိုင်နေဆိုရင်တန်ကောင်းပါလေရှင့်ဆက်တမကတော့ဒီအရက်ပဲအဖွဲ့စည်းတဲ့ပြည်သူလူထုကနေပြီးတော့မှပို့ပြီးမှဒီမဟာပြူဟာမှာရောညီပြူဟာမှာရောလက်တွေ့လုံဆောင်ရမှာရောပို့ပြီးမှပွင့်လာမယ်လို့ယူဆတယ်ရှင့်
KIO နဲ့အရက်သားခေါင်းဆောင်တွေပူးပေါင်းပြီးနိုင်ငံရေးအကြံပေးအဖွဲ့ပြည်မြောက်ရေးကော်မတီမဖွဲ့စည်းခင်ဒီလဒုတိယပတ်အတွင်းမှာတော့ KIO ဘိုးကော်မတီစည်းဝေးတရက်ကျင်းပခဲ့ပါတယ်။ဒီစည်းဝေးမှာထိပ်ပိုင်းခေါင်းဆောင်တွေထူးထူးခြားခြားပြောင်းလဲတာမရှိပေမဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ဂုံမော်ကိုတော့ KIO ရဲ့ဒုဥက္ကဋ္ဌအဖြစ်ပြောင်းလဲတာဝန်ပေးအပ်ခဲ့တယ်လို့ဒုစစ်ဦးစီးချုပ်နှစ်ဦးကိုလည်းအစားထိုးခံထားခဲ့ပါတယ်။လောလောဆယ်မှာတော့ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ဟာ NCA ကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်ခံထားပေမဲ့အဖွဲ့အားလုံးမပါဝင်တာကြောင့်လက်မှတ်ရေးထိုးမထားသေးပါဘူး